ရွေးကောက်ပွဲအတွက်နောက်ဆုံးပြင်ဆင်ထားတဲ့မဲဆန္ဒရှင်စင်းတွေကိုမနေ့ပြန်စက်တမလ14ရက်နေ့တနင်္လာနေ့မှာထုတ်ပြန်ကြေညာဖို့ရှိပြီးမဲစင်းတွေသွားရောက်စစ်ဆေးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတိအသေးနှိုးဆော်ထားပါတယ်။အခုထုတ်ပြန်မဲ့မဲဆန္ဒရှင်စင်းထဲမှာမှားယွင်းမှုတွေရှိရင်ပြင်ဆင်ခွင့်ပေးထားပြီးဒီလိုချင်းကနောက်ဆုံးအချိန်ပြင်ဆင်ခွင့်အခွင့်အရေးလည်းဖြစ်တာမို့ပြည်သူတွေအနေနဲ့မဲစင်းစစ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။နားဆင်ကြပါအောင်ရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာလ14ရက်နေ့တနင်္လာနေ့မှာအပိသက်မဲဆန္ဒရှင်စင်းတွေကိုရက်ွက်ကြေးရအုပ်စုရွေးကောက်ပွဲကော်မရှင်ရုံးနေမှာကတ်ထားကြေညာပေးမှာဖြစ်ပါတယ်။ဒီမဲဆန္ဒရှင်စင်းမှာကိုယ်နာမည်မပါတာတွေမဲပေးခွင့်မရှိသူရဲ့နာမည်တွေပါနေတာတွေနဲ့နောက်အချက်အလက်မှားယွင်းနေတာတွေကိုပြင်ဆင်ခွင့်ကလည်းသတင်းနှစ်ပတ်ပေးထားပါတယ်။အပိသက်မဲဆန္ဒရှင်စင်းမှာပြင်ဆင်နိုင်တဲ့အခြေအနေတွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟုအလုံးမှုဆောင်တူဖြစ်သူဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်ဒီမနေ့ပြန်မှာတော့2005ရွေးကောက်ပွဲနောက်ဆုံးအကြိမ်မဲစင်းကြီးထုတ်ပြန်မှာဖြစ်ပါတယ်ဒီမဲစင်းကြီးထုတ်ပြန်မှာကျွန်တော်14ရက်တိုင်ပေါ့လေကျွန်တော်ထုတ်ပြန်ထားမှာပါ14ရက်တိုင်ထုတ်ပြန်ထားမယ့်အချိန်မှာကျွန်တော်တို့ကမဲစင်းမှာကုနာမည်မပါဘူးအမည်မပါဘူးဆိုလို့ရှိလို့ရှိရင်ကျွန်တော်အမည်ကိုဖြည့်ဖို့ပေါ့နော်မဲစင်းမှာအမှားရင်းများပါနေဆိုရင်အမှားရင်းတွေကျွန်တော်ပြင်ဆင်ပေးနိုင်လို့လူအမီတဲ့ချက်တိရှိလို့ရှိရင်ကျွန်တော်ဒါပေါ့လေကိုဥပမာကိုကတခြားတနေတကြီးကနေပြီးတော့ကျွန်တော်ဒီမှာလာနေတယ်ဒါပေမဲ့ပေါင်း180ကျွန်တော်ကြော်တိဒီမှာနေပြီဆိုလို့ရှိရင်လေကိုကဒီညမှာမဲပေးခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့လျှောက်ထားဖို့ပေါ့နော်
2015ရွေးကောက်ပွဲမှာမဲပေးခွင့်ရရှိဖို့အတွက်မဲဆန္ဒရှင်စည်းရင်းမှာပါဝင်နိုင်ရေးဒီလိုချင်းကနောက်ဆုံးအခွင့်အရေးလည်းဖြစ်တာမို့မဲစင်းတွေစစ်ကြဖို့ကိုလည်းသူကတိုက်တွန်းပါတယ
်ရွေးကောက်ပွဲဒီမဲပေးမယ်နေ့မှာကုမီမပါဘူးဆိုလို့ရှင်ကျွန်တော်မဲပေးလို့ရမှာမဟုတ်ပါဘူးအဲ့ချင်းကြလို့ရှင်တော့ကုရဲ့နိုင်ငံသားအခွင့်အရေးပေါ့နိုင်ငံရေးခွင့်အရေးဆုံးရှုံးသွားနိုင်ပါလေနိုင်ငံသားအခွင့်အရေးတွေမှာလည်းကျွန်တော်ဒီမဲပေးခွင့်ဆိုတဲ့နိုင်ငံသားခွင့်ရဟာကျွန်တော်တို့ဒီနိုင်ငံသားတွေအမြင့်ကျတဲ့အမြင့်ဆုံးခွင့်ရပါလေ။ဘာဖြစ်လို့အမြင့်ဆုံးလို့ပြောရလဲလို့ပြောရှင်မိမိချိန်ညက်တဲ့ဆိုတော့ကျွန်တော်တင်နိုင်တယ်။မိမိမနစ်တဲ့ဆိုတော့ကျွန်တော်ဖြုတ်ချနိုင်တယ်။ဒီခွင့်ရနိုင်ငံသားဒီအတွက်ဒါအမြင့်ဆုံးခွင့်ရပါလေ။ဒါကြောင့်မလို့ဒီမင်းစင်းဒီလို့သွားပြီးတော့ဒီမပြတ်မပြတ်ကြည့်လို့လို့ကျွန်တော်တို့ဒီမင်းစင်းမှာအမြင့်မပါဘူးဆိုလို့ရှင်လို့ရှင်နေမပြတ်မမိရဲ့ခွင့်ရကိုပေါ့လေ။ဒီစုပ်ကိုင်းနိုင်အောင်မင်းစင်းမှာမိပါအောင်ကျွန်တော်တို့ဆောင်ရွက်အဲ့ဒီနောက်ဆုံးအချိန်ပါလေလို့ကျွန်တော်တို့ဘယ်လိုပဲတည်ပြရလဲခင်ဗျာ
အခုထွက်လာမဲ့မဲဆန္ဒရှင်စင်းမှာပါဝင်ဖို့အလားလာနေတဲ့တိမ့်နဲ့ချီတဲ့ရွှေပြောင်းအလုပ်သမားတွေမဲပေးခွင့်ရရေးမဲစင်းမှာပါဝင်နိုင်ဖို့အကူအညီတွေလိုအပ်နေတယ်လို့လိုင်တာယာမြို့နယ်တွင်မဲဆန္ဒရှင်ပညာပေးဆောင်ရွက်နေတဲ့ Brilliant Future of Myanmar ကကိုမျိုးမင်းကပြောပါတယ
်သူတို့အလုပ်အားကျင်ကတနည်းမျိုးနဲ့တရက်ပဲသူတို့အလုပ်အားကျင်ရှိတယ်ခင်ဗျာအဲ့ဒါသူတို့ကတော့ဟိုကျွန်တော်တို့ရဲ့စကားပြောကြည့်တဲ့အလုပ်သမားတွေကတော့အရင်ကတော့သူတို့ကြည့်ရမှမသိဘူးじゃသူတို့အသတင်းတွေတည်းသူတို့မကြားမိဘူးမဲစင်းကဘယ်လိုကြည့်ရမလဲဘယ်ဝါကြည့်ရမလဲတော့မကြားမိဘူးじゃဒါမနဲ့အခုဆိုရင်သူတို့ကိုယ်တိုင်ရုပ်ောက်ပွဲမှာစိတ်ဝင်စားလောက်じゃဒီနေ့လည်းဟိုတယ်လီနောနဲ့ဟိုအော်ရီဒူရတွေပြီးတော့ UEC ဆိုတဲ့နာမည်နဲ့အဲ့ဒီဥစ္စာပေါ့ဟိုမက်ဆေ့တွေပို့တယ်じゃမက်ဆေ့အစူကြီးပို့တယ်じゃမက်ချန်မဲစင်းကြည့်ရမှဖြစ်တဲ့အတွက်မဲစင်းတော့ရောက်ကြည့်ကြပါရဲ့ဆိုတော့နှိုးစော်တဲ့ announce လုပ်တဲ့ဥစ္စာတွေဆိုတော့ဒီနေ့ message တော့ပို့နေကြပြီ။အဲတခြား CBO တွေ CSO တွေကတော့ဝင်တော့မယ်ဆိုရင်တော့ပို့တင့်တော်တယ်ဗျ။လူမှုကူညီရေးအဖွဲ့တွေကတော့အဲ့လိုအလုံသမားတွေရဲ့ကိုစားမဲပေးဖို့တိုက်တွန်းတာတို့မဲစင်းရင်ကြည့်ဖို့တိုက်တွန်းတာတို့လုပ်ပေးစေခြင်းနဲ့ခင်ဗျ
။စက်တင်ဘာလ14ရက်နေ့မှာထုတ်ပြန်မဲ့မဲဆန္ဒရှင်စည်းရင်းတွေကိုတော့တက်ဆိုင်ရာရက်ွက်ကြီးရွာရုံးနေမှာကတ်ထားကြေညာမှာဖြစ်ပြီးမဲစင်းမှားယွင်းမှုတွေကိုတော့စက်တင်ဘာလ28ရက်နေ့နောက်ဆုံးထားပြီးတက်ဆိုင်ရာရက်ွက်ကြေးရွာရွေးကောက်ပွဲကော်မရှင်တို့ထံရှောက်လာတင်သွင်းကြဖို့ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်ရှင်